ညီမရေဖြစ်ရှင်ဖို့ရွေးချမှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုထိတိရောက်ရောက်အကောင်အထည်ဖော်နိုင်ရေးအရှိတ်အောင်အာဆီယံနိုင်ငံများအတင်အာဆီယံရဲ့နိုင်ငံသားရေးဝန်ကြီးတွေလာမယ့်ပေါ်ဆုံးနေ့မေလ၁၀ရက်နေ့မှာအလို့သဘောဆွေးနွေးမယ်အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ရှင်းပြင်းပါနောက်ပိုင်းဝါရှင်တန်ဒီစီမှာကျင်းပမယ့်အာဆီယံအမေရိကန်အထူးထိပ်သီးဆွ တုဆရီစိုက်ဖူဒင်အဗ်ဒူလာကပြောပါတယ်စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အာဆီယံရဲ့ဘုံသဘောတူညီချက်ငါးရဲ့ထိရောက်မှုမရှိဖြစ်နေတဲ့အတွက်အခုလိုအလွတ်သဘောဆွေးနွေးပွဲခေါ်ရတာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာအရေးအထူးကိုယ်စားလှယ်အဖြစ်2021ခုနှစ်ဒီဇင်ဘာမှာခန့်အပ်ထားတဲ့ဒေါက်တာနိုလင်းဟေစာကိုစစ်ကောင်စီဘက်ကအခုချိန်ထိအတိအမှန်မပြုသေးတာကိုလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်။ဒီကိစ္စဟာဆိုရင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖုံးမှုမှာအဟံအတာဖြစ်လာမယ့်အရေးကိုဆိုရင်ကြောင်းစနေနေ့မေလ9ရက်နေ့တွေ့ဆုံမိန့်မြန်းခန်းတစ်ခုမှာမလေးရှားဝန်ကြီးကပြောဆိုခဲ့ပါတယ်။